အာဖဂန်နစ္စတန်နိုင်ငံမှာမနေ့တောက်ချာနေ့နဲ့ဒီနေ့စနေနေ့တွေမှာအထင်ကဘုံခွဲတိုက်ခိုက်မှု3ခုဖြစ်ပွားခဲ့ပြီးတော့လူ88ယောက်ထပ်မံတိဆုံးသွားခဲ့ပါတယ်အထင်ကဘုံခွဲသူဟာဒီနေ့ညနေ4နာရီကမာရှယ်ဖာဟင်းစစ်တပ်နန်းကျောင်းကကျောင်းသားတွေစီးနေတဲ့ဘတ်စကားရှိမှာသူ့ကိုမှတက်ဆင်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့မူကွင်းရတပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဆာလင်အယ်မတ်ကဘူကဗီဒီယိုကိုပြောပါတယ်ခင်ပြတဲ့နေရာတွေကိုကန်တားဆီးလိုက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်အခုချိန်ထိတော့ဘသူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူးတောက်ကြနေတုန်းကလည်းဗလီနှစ်ခုကိုအေကန်ဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ82ယောက်ထပ်မံတိဆုံးသွားခဲ့ပါတယ်အာဖဂန်နိုင်ငံကဘူးမြို့တော်မှာရှိတဲ့ရှီယာမွတ်စလင်ဗလီမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်အနည်းဆုံး39ယောက်တိဆုံးပြီးတော့41ယောက်ဒဏ်ရာရသွားခဲ့ပါတယ်ဒီကံဘုံခွဲသူဟာကပူးမျိုးအနောက်ဘက်မှာရှိတဲ့အီမန်ဇာမန်ဘလီကိုတောက်ကြနေညညနေပိုင်းမှာဝင်သွားပြီးတော့သူ့ကိုသူဒီကံဖောက်ခွဲလိုက်တာဖြစ်တယ်လို့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေက VOA ကိုပြောပါတယ် IS အဖွဲ့ရဲ့တစ္ဆာကန်တွေကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကိုထောက်ခံတဲ့အင်တာနက်စာမျက်နှာပေါ်မှာပြောထားပါတယ်တောက်ကြနေကဒုတိယတိုက်ခိုက်မှုမှာတော့အာဖဂန်အလယ်ပိုင်းကဂေါခရိုင်ကစွန်နီမွတ်စလင်ဘလီမှာဖြစ်ခဲ့တာဖြစ်ပြီးတော့ဒေသခံခေါင်းဆောင်တူပါဝင်အနည်းဆုံး33ယောက်တိဆုံးခဲ့ပါတယ်ဘသူကမှတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိမပြောသေးပါဘူးစနေနေ့အစောပိုင်းတုန်းကတော့စစ်သွေးကြွတွေဟာကပိုးမြို့လယ်မှာရှိတဲ့နေတိုးတပ်ဖွဲ့ဌာနချုပ်ကိုဒုံးကျည်နဲ့နှစ်ခါတိုက်ခိုက်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရမှုဘယ်လောက်ရှိလဲဆိုတာကမသိရသေးပါဘူးခင်ဗျာ